ဆန္ဒပြပွဲတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ချတာပေမဲ့ရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတွေအားကောင်းနေဆဲဖြစ်ပြီးအခုဆိုရင်ပညာရေးဝန်ထမ်းတွေလည်းလမ်းမထွက်ဆန္ဒပြပွဲတွေမှာပါဝင်လာကြတာပါ။ရန်ကုန်မြို့အချက်အချာနေရာတွေကိုချီတက်ဆန္ဒပြရေးလှုပ်ရှားမှုမှာအခြေခံပညာကျောင်းဆရာဆရာမတွေထောင်တောင်းချီပူးပေါင်းပါဝင်ခဲ့ကြတာလို့လဲဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ဆရာဦးစိုးသူရာကျော်က VOA ကိုပြောပါတယ်။
ဒေသတွေကတော့ရန်ကုန်တိုင်းတစ်တိုင်းလုံးမှာရှိတဲ့ဆရာသမားတွေပါမယ်၃000ဝန်းကျင်ရှိတယ
်။စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဝန်ထမ်းတွေအလုံးမစင်ပဲအမှုနည်းနဲ့အာဏာဖီဆန်ကြဖို့လမ်းမထွက်ဆန္ဒပြကြဖို့လှုံ့ဆော်မှုတွေရှိခဲ့ပြီးနောက်ဆန္ဒပြလှုပ်ရှားမှုတွေလည်းအားကောင်းလာခဲ့ရပါ။အခြေခံပညာရေးလှုပ်သားများတမကပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးစိုးသူရာကျော်ကတော့လူထုလှုပ်ရှားမှုတွေအောင်မြင်တဲ့အထိပူးပေါင်းပါဝင်သွားဖို့ရည်ရွယ်ထားရလို့ပြောပါတယ
်။ကျွန်တော်တို့ကတော့ရှင်းတယ်ကျွန်တော်တို့ဆက်အာဏာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံမရှိဘူးပြည်သူတွေလည်းလုံမရှိဘူးကျွန်တော်တို့လည်းလုံမရှိဘူးကျွန်တော်တို့ဒီပြည်သူနဲ့တသားတည်းယက်တီနေတာဖြစ်တယ်ဒါကြောင့်မို့လို့ပြည်သူဆန္ဒတွေကျွန်တော်တို့ဆန္ဒဖြစ်တယ်ဆက်အာဏာရှင်စနစ်လုံးဝပြုတ်ချသွားတဲ့ဒီကျွန်တော်တို့ကတိုက်ပွဲဝင်သွားမှာဖြစ်တယ
်ရွေးကောက်ပွဲလုပ်ငန်းစဉ်အားနည်းချက်တွေကိုဖြည့်ရှင်းဖို့ပြတ်ကွက်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့အယတအစိုးရဖယ်ရှားခဲ့တဲ့တပ်မတော်ရဲ့လုံရအပေါ်စန့်ကျင်ကန့်ကွက်သူတွေထဲမှာတော့ပညာရေးဝန်ထမ်းတွေအပါအဝင်ပြည်သူဝန်ထမ်းတွေအလုပ်သမားတွေလည်းပါဝင်နေကြတာပါပညာရေးဝန်ထမ်းတွေရဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှိနေဦးထေကလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ရဲ့တရားဝင်မှုကိုကာဝယ်ဖို့ဆန္ဒပြပွဲမှာပါဝင်ခဲ့ရလို့ပြောပါတယ်ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာဖြစ်တဲ့လှဲရန်မြင်းနီကုန်းစုလီဒီနေရာတွေမှာမကြသေးခင်ကစလို့လုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ထားပေမဲ့ဝန်ထမ်းတွေအပါအဝင်လူသားစားအလွှာအသီးတွေကဆန္ဒပြနေကြတာပါဆန္ဒပြလှုပ်ရှားမှုတွေနဲ့အလုံးမစင်ပဲအာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတာဖိအားပေးရရရှိနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တချို့အပါအဝင်မြန်မာနိုင်ငံအဝန်ကလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာသူတွေလည်းရှိနေပါတယ်ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကသတင်းပေးပို့လိုက်တာပါ